ခင်ဗျာဒီနေ့တဲ့ဒီလိုင်းစီစဉ်မှာတော့မြစ်စုံစီမံရေးဆက်လုပ်ရေးမလုပ်ရေးကြောင့်အစိုးရအနေနဲ့နိုင်ငံရေးကလမရေးနောက်ဆက်တွဲကြိုးစားနေတဲ့အခြေအနေတွေကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်ပြည်နယ်ဆွေးနွေးဖို့အတွက်ကိုဒီမြစ်စုံကိစ္စကိုစိတ်ဝင်စားစောင့်ကြည့်ခဲ့ခဏနေရတဲ့ဒင်းစာဆရာကြီးဖြစ်ကြတဲ့ဦးစီရသူဦးတီရသွေးကိုကျွန်တော်ဖိတ်ကြားထားပါတယ်ဆရာဦးစီရသူဆိုလို့ရှိရင်လည်းတို့ရဲ့ဒီ voice channel မှာမြစ်စုံကိစ္စကိုဒီဘက်ဒီနှစ်ဖုံးဆောင်ပါဖြစ်နေရေးထားရှိပါတယ်နောက်ဦးတီရသွေးရဆိုရင်လည်းဒီဘက်ထဲမှာပဲဒီမြစ်စုံကိစ္စနဲ့ပတ်သက်ပြီးသဘောထားမြင်ဆောင်ပါတစ်ခုရေးသားထားတဲ့ပုဂ္ဂိုလ်လည်းဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီမြစ်စုံကိစ္စနဲ့ပတ်သက်လို့အရင်ဆုံးပေါ်လေဒီမြန်မာလူလူအစိုးရနဲ့ဒီတရုတ်နိုင်ငံကြားအမြင်သဘောထားကွာချက်တွေရှိနေတဲ့အပိုင်းကိုအရင်ဆုံးကျွန်တော်ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ကိုဆွေးနွေးစီရင်ပါတယ်ဒီအစိုးရတော့ဒီမြစ်စုံကိစ္စပြင်းရှင်းနိုင်မဲ့နည်းလမ်းတွေကိုစဉ်းစားနေတယ်ဆိုပြီးတော့ဒီဘက်ထဲမှာလည်းပြောသွားရရှိပါတယ်ဒါပေမဲ့ဒီချိန်မှာပဲတရုတ်နိုင်ငံလည်းပဲစီမံကိန်းကိုစာချုပ်ပါသဘောတူညီချက်တည်းလိုက်လာပြီးအကောင့်ထဲပေါ်ဖို့ဆိုပြီးတွန်းအားပေးနေပါတာရှိပါတယ်ဒီမြန်မာလူထုကြားမှာတော့ဟိုဒီစီမံကိန်းကိုအတိုက်ခံဟိုလက်မခံနိုင်တဲ့သဘောထားတွေလည်းရှိနေပါတယ်ဆိုတော့ကိုတရားသွေးဒီကိစ္စမှာမြန်မာလူထုအစိုးရနဲ့ဒီတရုတ်နိုင်ငံကြားမှာအမြင်သဘောထားတွေကဘလို့ဘလောက်တောင်ကွာချက်တွေရှိနေရလို့နားလည်ထားလဲခင်ဗျာ
တရုတ်နိုင်ငံကတော့လေဟိုကျွန်တော်အမြင်ပြောရရင်ဒီတော့ဆန်စီဂျီရော NLD ဖတ်ပြီးတော့ကျွန်တော်တို့ဒီအာရရလာတဲ့အစပိုင်းမှာတော့ဒီလောက်မဆိုးဘူးပေါ့နော်ဒီလောက်မဆိုးဘူးဆိုတော့သူတို့ကလည်းတခါတော့ကျွန်တော်ဒီတိုင်းပြည်ရဲ့ဒီအုပ်ချုပ်ရေးအာဏာကိုရရှိတဲ့ဒီအတိုက်ခံပေါ့နော်အတိုက်ခံပေါ်ရတဲ့တစ်စလုံးလက်တည်ပါပြီးပထမဦးဆုံးကျွန်တော်ဒီအုပ်ချုပ်ရေးအာဏာကိုရရှိလာတဲ့ဒီပါတီတစ်ခုနဲ့ခေါင်းဆောင်မှုအစ်တစ်ခုကိုသူတို့နေနေလည်းကပထမဆုံးကြုံတွေ့ရတာဖြစ်တဲ့အတွက်သူတို့နေနေလည်းအများကြီးချိန်ဆနေတဲ့အပိုင်းမျိုးအစကတည်းကရှိတာပေါ့နော်ဆိုတော့အဲ့လိုအခြေအနေကနေပြီးတော့ကျွန်တော်တို့ဒီဖြည်းဖြည်းချင်းကျွန်တော်တို့ဒီလက်ဖက်ဆက်ဆက်ရေသူကောင်းသူကောင်းလာပါတော့ဂျော်ဂျာကိကြီးအစိုးရနဲ့ပြည်နိုင်ငံနဲ့ကြားမှာအဲ့တော့အဲ့ဒီချိန်မှာပဲကျွန်တော်တို့ဖြစ်တော့ဒီရခိုင်ရေးကိစ္စတွေဖြစ်တာပေါ့နော်ရခိုင်ရေးကိစ္စတွေဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒီနိုင်ငံတကာပက်ချာတွေဝင်လာတဲ့ကာပါလို့သုံးနေဆိုတဲ့ကာလာပြန်လာပြည်နိုင်ငံနဲ့ဒီလိုသဘာဝကျကျွန်တော်တို့ဒီလိုမျိုးဟိုနိုင်ငံတစ်ပြည်အပြည့်ကိုကျွန်တော်တို့ဒီနိုင်ငံတကာကျွန်တော်တို့ဒီပက်ချာတွေအောက်မှာပေါ့နော်ဟိုရုံးကနဲ့ကာပါပြည်နိုင်ငံအကူအညီတွေဘလာပေးမှဟုတ်အများကြီးယူခဲ့ရတယ်ရည်ရည်ပေးမှုလည်းအများကြီးယူခဲ့ရပေါ့တော့ဘယ်လိုဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီဟိုလိုရင်းတူရှင်းပြောရရင်ဟိုသမားပိုင်းတော့ကျွန်တော်တို့ NLD ကကျွန်တော်တို့ဒီပို့ပြီးတော့ဒီမိုကရေစီကိုဟိုဒေါ်လာတောင်းတာတယ်ပို့ပြီးတော့ပြည်ရင်ကြောင်းလေးတွေကိုအရင်ဥဒေသိန်းဆိုတာအတွက်ပို့ပြီးတော့ဟိုကြက်ကြက်ပြက်ပြက်ပေါ့နော်ပို့ပြီးတော့မြန်မြန်ဆန်ဆန်နဲ့တခါလေနည်းနည်းဆန်ဆန်လုပ်မယ်လို့ဒီသားရဲ့အနေအထားမှာပြည်ထောင်စုအနေနဲ့ဟိုတတိထားဆက်ဆံခဲ့ပြီးမဲ့ဒီပြည်ကြီးတော့ကျွန်တော်တို့ဒီအကောင့်တစ်ခုကြီးလက်ထက်မှာလည်းဒီကျွန်တော်တို့ဒီပြည်ရင်ကြောင်းလေးအရှင်ကိုတိတ်မပြင်းဘူးအဖြစ်သေးပဲသွားတဲ့ဒီအခြေအားမှာရှိတယ်လို့ပဲတော့တစ်ခါမှလည်းဒီရခိုင်ကိစ္စကိုအကြောင်းပြုပြီးတော့နိုင်ငံတကာအကျက်တဲကိုဟောအရေးရှိခဲ့တယ်ကျွန်တော်တို့သိအစိုးရလိုမျိုးပဲကျွန်တော်တို့ပြည်ထောင်စုရဲ့ဒီကျွန်တော်တို့ဒီအားကိုယူပြီးတော့ရင်ဆိုင်ရတဲ့အခြေအားလေးလက်ရှိလာအခါကျတော့ဒီ၃နှစ်ပြည်မှာပြည်ထောင်စုကအရင်ရှိခဲ့တဲ့ကျွန်တော်တို့ဒီစီးပွားရေးချူရေးပေါ့နော်စီးပွားရေးဆိုတော့ကျွန်တော်တို့ဒီဒီကိုရှိခဲ့တဲ့စာချုပ်ရှိခဲ့တဲ့စာချုပ်တွေကိုပြန်လည်အောင်ဆက်ဖို့ကျွန်တော်တို့နေတဲ့ဒီပြန်ပြီးတော့ဒီလက်ရှိကျွန်တော်တို့ဒီပေါ်ရမီကြီးအစိုးရဒီအပြေကိုအချိန်ရောက်ပြီလို့သူတို့ပြောလို့ရပါတယ်ဘာလို့လဲဆိုတော့တော်တော်တန်တန်လေဒီအကိုရတော့သူတို့အများကြီးရက်တည်ပြီးလုပ်ပေးခဲ့တယ်တတိယဆုံးရဲ့သဘောတဘာဝကိုလည်းနားလည်သွားပြီးဖြစ်တယ်ဆိုတော့ဘာလို့မရှိပုံပြီးတိုးတာပါတော့ကျွန်တော်မြစ်ဆုံနဲ့တတ်တည်ပြီးတော့ကျွန်တော်နားလည်တာဆိုလို့ရှိရင်ကျွန်တော်ပြုတ်နိုင်ငံအနေနဲ့ကဂုံတိတ်ခါအနေနဲ့ဆိုသူတို့ရဲ့ထုတ်စာရေးထုတ်တာဒီသားအနေထားမှာသူတို့ရဲ့ဂုံတိတ်ခါအနေနဲ့သူတို့ရဲ့နောက်တစ်ခါအော်ဒါရောက်မှုကိုလည်းစတဲ့တာလည်းပါတာပေါ့နော်ဆိုတော့ဟိုထပ်ပြီးပြရပေးရတဲ့အမျိုးအများရှိချင်းနည်းတွေ့ရတယ်ပို့ပြီးတော့ဒီပို့ပြီးပြတာလည်းတက်ကပါဆိုတော့ကောင်းဆန်းစီဟာဒီနိုင်ငံသားချင်းနှိမ့်နိုင်မှုကိုလိုလားတယ်ဆိုတော့အဲ့လိုစာချုပ်တွေချက်လိုက်လို့နိုင်ငံသားချင်းနှိမ့်နိုင်မှုတွေတန့်သွားမှာစိတ်ကျသွားမှာဆိုရင်လည်းဆိုတဲ့အချက်ကိုတို့ကဟိုအားတာချက်လိုမျိုးကောက်ကင်ပြီးတော့ကျွန်တော်တို့အဲ့ဒါကိုអော်ပြီးတော့ကျွန်တော်တို့ဒီခဲ့တဲ့ဒီထဲမှာမှာကျွန်တော်တို့ဒီတစ်ချိန်လေးတောက်သွားပြီးတော့ဒါတိုးစံရောလည်းတွားရောလည်းတက်ပြီးတော့ထုတ်ပြန်တယ်ကျွန်တော်တို့ကြီးညာတက်မှလည်းပေါ်ပြရတယ်ဆိုတော့အနေအထားကတော့တို့ကအတာကြီးရနေပြီးတော့ကစားမယ်ဆိုတဲ့အနေအထားရှိတယ်ပို့တော်လည်းပဲမြေပြင်မှာတော့ကျွန်တော်တို့ပြည်သူလူထုပေါ်တော့ဒီကျွန်တော်တို့တစ်ချိန်လေးတောက်မှလည်းမဟုတ်ဘူးမြစ်ဆုံရှိတဲ့တစ်ချိန်လေးတောက်မှလည်းမဟုတ်ဘူးဒီနေ့အောက်ဘက်ကြောလုံးမှရှိတဲ့ကျွန်တော်တို့ပြည်သူလူအားလုံးတစ်နိုင်ငံလုံးမှရှိတဲ့အားလုံးကတော့ကျွန်တော်တို့ကဟိုအင်အားတုံးပြီးအတိုင်းကြိတ်ခံရတယ်လို့ခံစားရတယ်ဆိုတော့အဲ့ဒီအနေအထားမှရှိပါတယ်ဗျဟုတ်ကဲ့
ဟုတ်ကဲ့ဟိုတစ်ခုရှိတာဒီတရုတ်နိုင်ငံအနေနဲ့ဒီသူ့ရဲ့စီးပွားရေးမဟာဗျူဟာရေးမှာပါနေတဲ့ဒီမြန်မာနိုင်ငံမှာသူ့ရဲ့ဒီလက်ရှိလုပ်နေရတဲ့ရောဒီနောက်မှာလုပ်ဖို့ရှိနေတဲ့လုပ်ငန်းတွေမှာဟိုစက်ကျင်တာမျိုးတွေနောက်ထပ်ကြော်ရမှာကို ဆိုရင်လို့အလျှော်မပေးချင်တာမျိုးဖြစ်နိုင်လာတယ်။ကျူကအလို့စဉ်းစားချက်တွေလည်းရှိပါတယ်။တရုတ်နိုင်ငံအနေနဲ့ဟိုဒါ President တက်ပေါ့နော်ဒီကိစ္စမှာသူ့ဘက်ကအလျှော်ပေးလိုက်ရတယ်ဆိုရင်နောက်တခြားလို့ဟိုအငင်းပွားကြဖြစ်နေတဲ့စီမံကိန်းတွေပိုင်းမှာကန့်ကွက်ကြတယ်ပဲပို့ပြီးတော့အားကောင်းလာမှာကိုဆိုရင်လည်းသဘောမျိုးနဲ့ဒါကိုသူကလည်းဟိုအလျှော်မပေးချင်တဲ့သဘောမျိုးများဖြစ်နေတာကိုဒီရဆိုရင်
ဟုတ်ကဲ့ဒါတော့ဒီဟိုဟိုသူတို့ဟိုဟိုဘယ်လိုခေါ်မလဲသူတို့တကယ်ပေါ့ဖူးပေါ့နော်အမှန်တမ်းအော်ဒါအာဒါတော့သူတို့အင်အားကြီးမားတဲ့နိုင်ငံတစ်မျိုးနိုင်ငံဒီလိုမျိုးနိုင်ငံကြီးဟိုဟာမျိုးကတော့ပို့ပြီးတော့ကျွန်တော်တို့ဒီလိုသဘောထားမျိုးပို့ရှိတာပေါ့ဗျာဟိုနောက်ကျင်တော့အောင်ဘာလို့လဲကျွန်တော်တို့ဒီအင်းဒီစီနာကြီးမားတဲ့ပြဿနာရှိတဲ့တို့ကျွန်တော်တို့ဒီမြေပုံမှာလည်းဒီလိုမျိုးဟိုသူတို့ဟိုပေါ့နော်ကျွန်တော်တို့ကြားပါတယ်လားဒီနိုင်ငံကြီးရောက်ဥဒေသင်လက်ထက်မှာဒါကိုရလိုက်ပြီးတော့ဟလာကျွန်တော်တို့ဒီကျွန်တော်တို့ဒီရေးနေကြတာပေါ့ဗောနော်ဒီဒီလုပ်ငန်းကိုကျွန်တော်တို့ဒီပြစ်ဆုံးဟိုစီမံကိန်းကိုဟလာဟိုအတုံးပြပြီးအတုံးချပြီးလိုက်ကြရေးအတွက်သူ့နိုင်ငံရေးအတွက်အတုံးချသွားတယ်လို့သူတို့တွေခါသာသူ့ခါသာပြမကောင်းဘူးပေါ့နော်ဒီဒီဒီလိုမျိုးဒီသူတို့ရဲ့ရေးနေကြတာပေါ့ရေးနေစီမံကိန်းပေါ်မှာလည်းလုပ်တဲ့လူရပ်တိုင်းပြီးတော့နိုင်ငံရေးအမြတ်ထုတ်တော့သူတို့အဲဟိုမရှိတတ်ဘူးပေါ့ဗျာဒါကြောင့်မို့လို့တောင်းပန်တာမျိုးတွေပေါ်ပါဒီမှာဟိုဆက်ပြီးမဖြစ်အောင်ဟလာသူတို့ဘက်ကလည်းဒီကိစ္စကိုကျင်းထားတယ်ဆိုတာကဖြစ်နေတာပေါ့နော်ဟိုဥတော်လည်းပဲဟိုဒီကိစ္စမှာတော့အမြင်ပြောရတော့ဟိုလက်ဖက်ညှိနှိုင်းပြီးတော့ပေါ့ဗျာ။ဒါဆိုကျွန်တော်ဒီပါတော့ဒီထုတ်ခဲ့တာဥပဒေနဲ့ငါသတ်တာလည်းမဟုတ်ဘူး။ဟိုဘက်ကကျွန်တော်တို့ဖြစ်သေးရပေါ့နော်။ကျွန်တော်တို့တရားဝင်ကျွန်တော်တို့ဒီလူတို့ကရွေးကောက်တင်တော့ခါကျဲမရှိတဲ့အစိုးရဒီပြည်ရဲ့အောက်ပါထုတ်ထားတဲ့ဟာဒီဟိုစာချုပ်တစ်ခုဖြစ်တယ်လို့တော့ပြောလို့ဟိုအများကြီးကျွန်တော်တို့စုံစားမှုရှိမှာတဲ့အချိန်မှာထုတ်ထားတာဗျာ။ဆိုတော့ဒါကဟိုဟိုကြီးလိုက်နိုင်တယ်တရားဝင်ပြုတ်နိုင်တယ်လက်ခံပြီးတော့ကျွန်တော်တို့ဖြည့်ရိုင်းနဲ့ညီနဲ့ဟိုသူတို့ရဲ့နောက်ကိုဒီလိုမျိုးမဖြစ်သေးခြင်းမျိုးပြောရအောင်အချိန်စားခဲ့တာပေါ့နော်။
ဟုတ်ကဲ့ပါဆိုတော့ကျွန်တော်ဦးစီရဲ့သူရဲ့သဘောထားလဲဆွေးနွေးပြချင်ပါတယ်ကျွန်တော်အရင်ဆုံးတစ်ချက်အနေနဲ့ကတော့ဒီမြစ်တော်စီမံကိန်းနဲ့ပတ်သက်လို့ပေါ့လေမြန်မာလူမြန်မာဆိုရနဲ့ဒီတရုတ်နိုင်ငံတို့ကြားမှာအမြင်သဘောထားဘလောက်ထိကွာနေတယ်တလဲဆိုတာကိုအရင်ဆွေးနွေးပြချင်ပါတယ်အခုကျွန်တော်ကြားတိရလောက်ဆိုလို့ရှိရင်တော့ဒီစီမံကိန်းကိုဒီဒေသခံကချင်းတိုင်းသားတွေမှလာမကောက်ပါတော့မြန်မာနိုင်ငံသားတွေကြားထဲမှာလည်းဟိုလက်မခံနိုင်တဲ့သဘောထားတွေကျွန်တော်ရှင်းရှင်းလင်းလင်းကြားနေရတယ်ရှိပါတယ်ဒီမြန်မာဆိုရကတော့ဒီစီမံကိန်းကိုအရွယ်စားလျှော့ချတာဒါမှမဟုတ်လေနေရာပြောင်းတာတမမဟုတ်လေတူတုံနေရတို့တခြားစီမံကိန်းတခုနဲ့အစားပြန်ပေးတာစသဖြင့်ပေါ့လေပြည်နယ်ကြီးရှိတဲ့နီးလန်းနေစဉ်းစားနေရဆိုပြီးတော့ပြောထားတာလည်းရှိပါတယ်ဟိုတရုတ်ဆိုတာကတော့ဒီဆက်ကျင်နေဆိုတာဒီမြန်မာလူတရလုံးကသဘောထားမဟုတ်ဘူးဆိုတဲ့သဘောထားမျိုးနောက်ပြီးတော့စီမံကိန်းကတကယ်လုံးမယ်ဆိုရင်မြန်မာနိုင်ငံကွန်ပျူတာတွေအများကြီးထောက်ခုဖြစ်နိုင်တယ်ဆိုတဲ့သဘောထားမျိုးတွေဆိုတော့ဇောင်းပိပိပြောနေဆိုတော့ဒီမြန်မာလူထုနဲ့ဒီအစိုးရနဲ့တရုတ်နိုင်ငံကြားမှာဟိုကိုဒီစီမံကိန်းနဲ့ပတ်သက်လို့အမြင်တွေကဘလောက်တော့ကွာနေရလို့နားလည်ထားလဲခင်ဗျာ
အဲ့တော့တရုတ်ကတော့ဟိုဒီစီမံကိန်းဝင်တာစတင်တာကျွန်တော်တို့သိကြတယ်ပေါ့နော်။ဒါပေမဲ့ဘလို့ပုံတိုင်းစတင်လဲအဲ့ဒါတော့သူကတော့မပြောဘူး။သူကတော့ကျွန်တော်နားလည်တာတော့သူအဖြူမဲတစ်ခုခုပြောစေချင်တယ်ပေါ့လေ။ဆိုတော့တရုတ်ကမှကပြောရမှာကျွန်တော်ဖတ်လိုက်တာတခုကတော့သူကဘာလဲဆိုတော့ဒါမြန်မာပြည်ရဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်ဖို့ရယ်နောက်တစ်ခုကတော့ဟိုတရုတ်မြန်မာစီးပွားရေးစာတော်မှာပေါ့။အဲ့ဒီမှာစီမံကိန်းကြီးပါတဲ့ခါကျတော့စွန့်ရင်တော့ရဟာလည်းအများကြီးပါလာတော့ဆိုတော့သူကတော့ပြန်စတင်တဲ့သဘောပေါ့လေဆိုတော့ဟိုသူကဟိုစတင်တာသိကြတယ်ဒါပေမဲ့ဘလို့ရွယ်စဘလို့ပုံစံမျိုးအရင်ပုံစံမျိုးလုပ်ချင်လာမသေးဘူးပေါ့နော်ဒီမှာဆိုရတော့ဟိုနောက်ဆုံးဦးဆောင်ဆုံးပြန်ပြောတဲ့ဟာပေါ့ပြိတာကတော့နောက်ဆုံးဟိုအတော်ဝင်ရှိဆုံးပုဂ္ဂိုလ်ရတယောက်လည်းဖြစ်တယ်နောက်ပြီးတော့လက်ရှိအခြေအနေကိုလည်းသိတယ်ဂျင်းနီဆွန်နဲ့ဝင်ပြီးပြောတာဆိုတော့သူကကတော့အမှန်ဆုံးသင်ရတယ်သူကတော့ဖတ်ပါပြောလဲဆိုတဲ့အခါကျတော့ဒီကနေ့ပြောခဲ့တဲ့အတိုင်းပဲဟိုရွှေရင်ရွှေမယ်ဒါမှမဟုတ်ရွယ်စားသိရင်သိမယ်ဆိုတော့ဟိုငကူပုံစံအတိုင်းအခုလက်ရှိချုပ်ထားတဲ့အတိုင်းတော့သူကမလုပ်ချင်တဲ့သဘောတော့တော့ဖြစ်နေတယ်ပေါ့အဲ့ဒီမှာကျတော့အဲ့ဒါကိုမြန်မာဘက်ကအဲ့လိုသဘောထားရှိရဟာကိုပြုတ်ဖက်ကလည်းခံရင်လက်ခံရင်တော့အဆင်ပြေမှာပဲလေကျွန်တော်မြင်တော့ဤလိုမရစရာတော့အကြောင်းမရှိဘူးပေါ့နော်ဒါကဟိုနှစ်ဖက်ဆရာကလည်းဘာလို့လဲကြံဖြစ်နေတဲ့ဆိုရတာမဟုတ်ဘူးနောက်ထပ်လှုပ်ရှားလှုပ်ရှားလဲခုနကြောက်ကြည့်လို့ဟာမျိုးပေါ့နော်ဆရာရုံမျိုးစစ်အများကြီးရှိသေးတယ်ဘက်က600ရှိတဲ့အခါကျတော့ခုနဟာလေးပဲအဲ့တခုဆိုရနှစ်ခုစိတ်တိုက်တွေ့ပြီးတော့ဒါကြီးလိုက်မယ်ဆိုရင်တော့အဆင်ပြေသွားမယ်ပေါ့မြန်မာဘက်ကတော့ဘာလို့လူလဲဆိုကိုယ့်ဘက်ကဘာလို့ရှာလဲအဲ့ဒါတော့ပြတ်ဖို့လိုတယ်ကြာကျွန်တော်မြင်တာလေ
ဟုတ်ကဲ့ပါဆိုတော့ကျွန်တော်ခုရှိတာဒီတရုတ်နိုင်ငံအနေနဲ့သူ့ဒီစီးပွားရေးမဟာဗျူဟာကြီးချထားတဲ့အဲဒီမှာဒီမြန်မာနိုင်ငံငါလည်းတစ်စိတ်တစ်ပိုင်းပါနေတာဆိုတော့သူ့ဒီလက်ရှိနောက်ဆုံးမြန်မာနိုင်ငံထဲမှာလည်းစီးပွားရေးလုပ်ငန်းတွေရှိနေတဲ့နောက်လောက်ကိုစီမံကိန်းတွေလည်းရှိနေတဲ့အချိန်မျိုးမှာဒီလိုမျိုးမြေဆုံကိစ္စမှာသူ့ဘက်ကဟိုတစုံတရာရှော့ပေးရဲဆိုရင်နောက်မှဒါမျိုးကြီးဖြစ်လာမှာကိုစိုးရင်ချက်တွေကြောင့်သူကအလျှော့မပေးချင်တဲ့သဘောမျိုးလားအဲ့လိုမျိုးစဉ်းစားမယ်ဆိုရင်တော့ရနိုင်လား
ကျွန်တော်ကတော့ရှော့ပေးရတဲ့ပါညာဆိုတာကတော့နှစ်ဖက်ရေရှည်ကြိုးစည်းဝါးကြည့်တယ်ဆိုရင်တော့ဒါကတော့ပြည်လည်မှာပဲလေပေါ့လဲဆိုတော့ ဒီနိုင်ငံအပြောင်းအလဲသွားလို့လည်းမရဘူး။ဒီဥက္ကဋ္ဌကလည်းမြန်မာပြည်ကလိုချင်တာရှိတယ်။မြန်မာလည်းဒီဥက္ကဋ္ဌလိုချင်တာရှိတယ်ဆိုတော့ပြီးတဲ့အခါကျတော့အခုလက်ရှိကိုပါပြောပြောခုနှစ်နှစ်လောက်ဒါကတော့2017ကလေးကဆိုစောင့်လာကြပြီးပြီဆိုတော့ဟိုနောက်ထပ်နည်းနည်းလေးကြောင်းလိုက်လဲကျွန်တော်အမြင်တော့အများကြီးတော့မနစ်နာနိုင်ဘူးလို့ထင်တယ်။ကျွန်တော်ထင်တော့အဖြူမဲအဖြေပြည့်တင်တာပဲလေ။ဥပဒေတင်လက်ထက်ကလည်းဖြူမဲကဒါနှစ်ကုန်ပြီနောက်ထပ်နည်းနည်းပြီကျွန်တော်ရွှေ့လိုက်တယ် sorryဒီမြန်မာပြည်ကအကုန်ဒီကျွန်တော်ရွှေ့လိုက်တယ်အခုလဲရွှေ့ရင်ရွှေ့မလားမရွှေ့ဘဲနဲ့ခုနကပြောရတာပေါ့လေဒီနောက်ထပ် option တစ်ခုပေါ့ရွှေ့ရတာတစ်ခုကိုကိုယ့်ဘက်ကသွားမလားအဲ့လိုမျိုးပဲကျွန်တော်အမြင်တော့ဆုံးဖြတ်လိုက်ဖို့လိုတယ်မဟုတ်ဆိုရင်ဒါကြီးကနှစ်ဖက်ဂျာရဲမှာစူးလို့ဖြစ်နေရစူးကတော့ကျွန်တော်အမြင်တော့ထွင်ပြစ်မှဖြစ်နေရဆွေမယ်ဆိုရင်လည်းဒီဒေါ်ဆန်းစုကြည်လိုမျိုးအခုဒါပြည်သူထောက်ခံမှုရထားတဲ့ဒီမျိုးကလုံးမပဲဒါပြည်သူတွေကကျေနပ်မယ်ပေါ့နော်ကျွန်တော်အမြင်တော့ဆယ်လိုက်ရယ်အရင်ကြီးတော့ပြဿနာမတက်တော့ဘူးခုနကလို့ကိုလူချင်တာပါလေဒါတော့ပြည့်ပြည့်စုံစုံစဉ်းစားဖို့လိုရယ်ပေါ့နော်ကိုဘက်ဆိုင်ကိုလည်းကြည့်ဖို့လိုရယ်မယ်ဒီကတော့ကိုလူချင်တာပါလေကကြည့်ဖို့လိုရယ်ဗျအဲ့ဒါနဲ့ချလိုက်ရင်တော့ကျွန်တော်မြင်တော့စဉ်းကြည့်မယ်ဖြစ်နေဘုရားလည်းလက်ခံနိုင်ပါပဲနော
်ဟုတ်ကဲ့ဆိုတော့ဟိုဒီတစ်ပတ်ထင်ပါပဲပေါ့လေတက်တဲ့ဆန်တဲ့တရုတ်ကွန်မြူနတီပါတီရဲ့အားပေါ့ global time သတင်းစာမှာလည်းသဘောထားအမြင်ဆောင်မတစ်ခုကျွန်တော်တွေ့ရပါတယ်ဟိုသူ့ဆောင်မရေဝီရပြောမယ်ဆိုရင်တော့ဒီမြစ်ဆန်စီမံကိန်းကိုလုပ်တင်နေဆိုတာကိုဇောင်းပေးထားတာပါတို့သူထဲမှာထောက်ပြစာတချို့ကတော့2017မှာဒီရေရွာရေရလေးစီမံကိန်းကိုတရုတ်ကူညီတိစောက်ခဲ့လို့ရန်ကုန်မီးပင်းနိုင်ခဲ့တယ်ပေါ့လေဆိုတော့အခုမြစ်ဆုံဆိုလည်းဒီလိုပဲအကျိုးရှိနိုင်တဲ့ကိစ္စတွေရှိတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဒီလိုပေါ့လေဒေသခံတွေထိခိုက်နေတယ်နဲ့ပတ်ဝန်းကျင်ထိခိုက်ကြရရှိမယ်ဆိုပြီးတောက်ကွက်တိုင်းရှိနေတယ်တကယ်တမ်းဒီလိုပေါ့လေအကျိုးခံစားရတဲ့အပိုင်းတွေရောတကယ်ပဲရှိနိုင်သလားကိုယ်ရေသူပဲဆွေးနွေးပြပါဦးခင်ဗျာ
အဲသူကကျိုးကတော့ရှိမှာပေါ့လေဘယ်လုပ်ငန်းမဆိုကိုကကျိုးမရှိရင်တော့ဒီစီမံကိန်းကြီးကစကြရတာကဘာမှမကောင်းဘူးဆိုရင်တော့စပြစ်မှာတော့မဟုတ်ဘူးဒါပေမဲ့အကျိုးမြတ်ကဘလောက်များနေလဲပေါ့နော်ဥမာ50 50လားဟိုဒီက40 60လားဆယ်ဘက်ကစာနေလဲပေါ့နော်ပြီးရင်ခုနကလိုမျိုးစိုးကျိုးတွေဆိုရင်လဲကိုကရှောင်သိမ်းနိုင်မလားအဲ့ဒါမျိုးတော့ဆက်ဖို့တော့လိုတာပေါ့ဟိုကျိုးဘက်ကဒါမျိုးတွေဟိုသူများတွေမစိုက်ထုတ်နိုင်တဲ့ချိန်မှာသူကဝင်ပြီးစိုက်ထုတ်ပေးတာအဲဝင်ပြီးတော့ခုနကလိုမျိုးပေါ့လေဂျင်းကြီးညှို့နေကြတာဒါတွေကတော့ဟိုကျွန်တော်တို့ကြိုးစားရမှာပဲဒါပေမဲ့ဟိုကိုယ်နိုင်ငံရဲ့အကျိုးစီးပွားပေါ့လေပြီးတော့ခုနကလိုမျိုးဒါလွန်ခဲ့တဲ့ဟို10နှစ်လောက်ကဒါချုပ်ထားတဲ့ဟာဖြစ်နေတဲ့အခါကျတော့လက်ရှိချိန်နဲ့ကမကိုက်တော့ဘူးဆိုရင်ဒါလုံးလုံးပြတ်ဖို့လဲဒါဒီဘက်ဆိုရပြောတာလည်းမဟုတ်ဘူးရွှေရင်ရွှေမယ်ဒါမှမဟုတ်ရွယ်စားစီရင်တင်မယ်ဒါမှမဟုတ်လဲတခြားစီမံကိန်းနဲ့လဲလို့လဲရနိုင်တယ်ဆိုတော့ခုနကဒီလက်ရှိကုမ္ပဏီရကြတော့လဲပြုတ်နိုင်ငံပိုင်းလိုဟာမျိုးပဲပေါ့နော်ခုနကလိုမျိုးဒါနိုင်ငံရင်းနဲ့လဲစဉ်းစားလို့ရတဲ့ကုမ္ပဏီကလည်းဖြစ်နေတဲ့အခါကျတော့ဒီဘက်တော့လက်ရှိမှာသာဝရဒေါ်လာ1,000,000,000လောက်စိုက်ထားရတယ်ဆိုရင်ဒါအစီအမံကြီးနဲ့လဲပေးမယ်ဒါမှမဟုတ်နေရာကြောင်းလိုက်တယ်ဆိုရင်တော့ကျွန်တော်မြင်တော့အတင်ကြည့်သွားနိုင်တယ်ဒါဟုတ်ပဲပြုတ် global time ဆိုတော့လဲတွေ့ရအဘောကလဲတွုံးတဲ့သဘောပါပဲပေါ့နော်ကျွန်တော်မြင်တယ်ဘောင်ဆန်းစုကြည်ဟိုကစကားတောင်သူကပါပြောပြောကြီးညွှန်းထားလိုက်ပြီးတယ်ဒါမြန်မာပြည်နာမည်ပြက်မယ်ပါညာ
ဟုတ်တယ်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးဝက်အတွက်ကိုကျွန်တော်တို့ပါဝင်ဆွေးနွေးဖို့ကျွန်တော်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လဲလေးလိုက်မှမှာရှိနေပါတယ်အရင်ဆုံးကတော့ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်ဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြင်နေတာပဲဖြစ်ဖြစ်ဆွေးနွေးမြင်ရလို့ရပါတယ်ခင်ဗျာ
ဒီမာရီနာမည်ပြတ်မဲ့ဆိုတာကလောက်သွားတာအရှက်အရှက်အစိုးရရေလောက်သွားတယ်ဒီတိုင်းကြီးတဲ့ဘာအချိုးမြက်ရှိမလဲဆိုတော့သူတို့မစင်းတာသူတို့အချိုးမြက်ရှိမြောက်သူတို့လောက်သွားတယ်အခုမဟာဒီကြည့်တယ်သူတို့တရက်တာလုံးမပြောတယ်ဟိုမလို့ဘူးလို့ညင်းထုတ်လိုက်တော့တရုတ်ကချက်ချင်းမတဝက်ဆော့ပြီးမှပြောတယ်ကိုပြည်တယ်ကိုလူမျိုးတဲ့ဘာတိုးတက်မှုရှိလို့လဲဆိုတာဒါအစိုးရစဉ်းစားရမယ်ဒီဟိုတရုတ်အစိုးရဆိုတာခမလို့နေဆက်မှကြည့်တယ်သူတို့ကလူတွေကိုဘလို့ဆက်ပြီးဘလို့ဒုက္ခပြင်းနေတယ်ပစ္စည်းတွေရောက်တော့လဲပစ္စည်းတွေကိုခဏပိတ်စေဟိုလိုဆက်ကြည့်လို့ဆက်ဒါနိုင်ငံတကာဟိုပိတ်ထားတော့သူတို့သူတွေဝေရတယ်သူတို့သူတွေလောက်ရတယ်ဆိုပြီးတော့သူတို့ကပိတ်ထားတယ်လေအော်နိုင်ငံကြိုင်နဲ့ဆိုက်ဆန့်ချင်မယ်ဆိုတော့အများကြီးလာမှာပေါ့ဟာနောက်တစ်ခုကတို့ကဟိုနိုင်ငံကဝင်လို့မရအောင်တခြားဒီအဖွဲ့အစည်းတွေလည်းတို့ကပန်ပန်ဖို့နေကြလည်းရှိတယ်ဒီကိုဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဟုတ်ကဲ့ကိုတမ်းမောင်ဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုကကိုတီးလည်မှုသဘောထားလဲဆွေးနွေးတာလည်းဖြစ်ဖြစ်မင်းမြင့်နေတာလည်းဖြစ်ဖြစ်ဆွေးနွေးမင်းမြင့်နေပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီမြေစုံကြီးကတာကိုတော့ကန့်ကွက်ခဲ့ပါတယ်နော်ဥပဒေရှင်အစိုးရတက်လာကြတော့ကသူတို့ရဲ့ဥပဒေရှင်ကနော်သူကအဲ့မြေစုံကြီးကတာကိုတော့ချက်သိမ်းပါတယ်လို့သူပြောခဲ့တယ်ကျန်တာပါတယ်လို့ပြောခဲ့တယ်အဲ့ဒါဥပဒေရှင်ဆိုတော့ကျွန်တော်ချီးကျူးခဲ့တယ်ခင်ဗျာဒါပေမဲ့နော်ပြည်သူအသိနဲ့ကြေးမနဲ့လောက်ခဲ့တဲ့မြေစုံကြီးကတာစစ်အစိုးရဖွဲ့စည်းရဖြစ်ပါတယ် အဲ့ဒါကိုတော့ရော်ပြရမယ်ဆိုထွက်နှုံးမဲရော်ပြတင်ပါလေခင်ဗျာနောက်ပြီးတော့เนาะကျွန်တော်တို့ဒီလူတွေကိုသိနေသေးမနဲ့သူတို့လက်ဝါချင်းကြိုက်ခဲ့တဲ့အဖွဲ့အစည်းတွေကိုเนาะအစ်စ်တွေကိုလည်းလွားပါတယ်เนาะနောက်တစ်ခုကျွန်တော်ပြောချင်တာကျွန်တော်ပြင်တိပိဋ္ဌမှာရုပ်ခဲ့တယ်ခင်ဗျာရှင်းရကြအဲ့ဒါကိုเนาะတည်ကြခဲ့တဲ့အဖွဲ့အစည်းတွေကအမတန်မှကွာဟတ်နေပါတယ်ဒါကြောင့်မို့ကျွန်တော်အနေနဲ့တော့เนาะအဲ့ဒီဖြစ်နေတဲ့ကိစ္စအဲ့ဒီလို့เนาะရှင်းရခန္ဓာမှာလူကြီးอ่ะเนาะ3000 4000မှာအဲ့ဒီကျွန်တော်တို့အဲ့အနောက်ခြမ်းကရှိနေပါတယ်เนาะအဖြစ်တောင်မြောက်အခြမ်းက2000ဒီကျွန်တော်တို့ခတ်မှပါတယ်เนาะအားလုံးဆိုရင်ကျွန်တော်ပြည်သူတွေဘလောက်เนาะညီညွတ်တယ်ဆိုတာเนาะကျွန်တော်ပြည်သူတွေကွဲတိပြိတ်စเนาะတင်းဝဲတဲ့လူအားလုံးဆိုရင်2000ကျော်မှာရှိပါတယ်လို့ကျွန်တော်အနေနဲ့ကျွန်တော်တင်းကြီးရဲ့ဒီလိုညီညွတ်မှုကျွန်တော်တင်ရလို့ပါတယ်ခင်ဗျာ
โอเคကိုတိလည်းမှုဆွေးနွေးရခြင်းဒီကနောက်ထပ်ကျွန်တော်တို့စာရေးတွေးပို့ပြီးတော့ဆွေးနွေးစာတချို့လည်းရှိပါသေးတယ်ဟိုတချို့ Facebook ကစာရေးမဆုမှုရင်ဖတ်ပြပြပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီဥတင်ထွန်းဆိုတဲ့ Facebook အကောင့်ကတခြားစီမံကိန်းတွေနဲ့အစားထိုးလိုက်ပါလို့ရေးထားပါတယ်ဒီဇင်မာဖြစ်သူဆိုတဲ့အကောင့်ကတော့ဟုတ်ကဲ့ပါလူရင်းကိုပြောရလို့ရှင်တော့မြေဆုံကိုသဘောမတူပါဘူးတဲ့တို့တော့နှစ်နိုင်ငံဆက်ဆံရေးအရာတခြားနေရာတွေမှာတခြားစီမံကိန်းတွေကိုအစားထိုးပေးမယ်ဆိုပါကစဉ်းစားတင်ပါတယ်လို့ရေးထားပါတယ်မိုးလွင်အောင်ဆိုတဲ့အကောင့်ကတော့အေယာဝတီကိုလည်းပြီးအနှစ်မခံနိုင်တယ်လို့ရင်ဝနဲ့ဘိုက်ကိုလည်းဓာထိုးမခံနိုင်ပါဘူးတဲ့ခြေကိုလည်းအပြတ်ခံဖို့ NNDA မလုပ်ပါနဲ့ဆိုပြီးရေးထားပါတယ်အောင်ပဒန်းဆိုတဲ့ Facebook အကောင့်ကတော့မြေဆုံရေကားတာပဲလှုပ်လှုပ်ကြောက်ဖြူရင်းနဲ့စိတ်ကန်းကိုပဲလှုပ်လှုပ်လှုပ်လှုပ်မလှုပ်လှုပ်ပြည်သူတွေကတော့ဒုံရင်းကဒုံရင်းပါပဲတဲ့တက်လူဆိုတဲ့ Facebook အကောင့်ကတော့မြေဆုံကိုတော့မပေးလိုက်ပါနဲ့ခင်ဗျာတဲ့အေယာဝတီဒုက္ခရောက်သွားပါလိမ့်မယ်တဲ့ပလဲမောင်ဆိုတဲ့အကောင့်ကတော့ဘေးတလို့ဥပမာကိုပေးလို့ရပါတယ်တဲ့တရုတ်ကြီးကစီတီးလိုက်တာနဲ့ရေအောက်ရောက်ပြီးတော့ဒုက္ခတွေရောက်များကုန်ပါပါတဲ့တင်ဆုံနစ်နာဆုံးရှုံးမှုတွေကလည်းဘရာဇီးမှာဆယ်ကျိုးပေါက်တာထက်ကိုအစရထောင်မကမြန်မာနိုင်ငံမှာကံကြမ္မာဆိုးကြီးတော်ဖြစ်ပေါ်စီမှာဖြစ်တဲ့အတွက်မြေဆုံစီမံကိန်းကိုဘလို့နီးနဲ့မှလက်ခံလို့မရနိုင်ပါဘူးဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့ဟိုကျေးဇူးပါစာရင်းမှာလည်းဒီအများစုကတော့ဒီစီမံကိန်းကိုလက်မခံညီရတဲ့သဘောထားတွေကိုတွေ့နေပါတယ်ဆိုတော့ကိုတီယာတို့ဒီစီမံကိန်းကိုတကယ်လို့များလက်ခံလိုက်မယ်ဆိုရင်ရောကျွန်တော်ဒီအစိုးရဘက်မှာအခုလိုဆန့်ကျင်တဲ့လူရဲ့များနေတော့နိုင်ငံရေးရထောက်ခံမှုတွေမှာထိခိုက်မှုတွေမကြုံနိုင်ဘူးလားသူတို့ကတော့ကျွန်တော်တို့ဒီနောက်ကျရင်ရွေးကောက်ပွဲကျင်းပဖို့ကလည်းစနစ်တောင်မလိုတော့ဘူးဆိုတော့အခုလိုချိန်မျိုးမှာဒီအကြောင်းမျိုးမျိုးကြောင့်ပေါ့လေတရုတ်နိုင်ငံကလိုက်လောလိုက်ရမယ်ဆိုရင်အစိုးရအနေနဲ့နိုင်ငံရေးရဘလို့အကျိုးဆက်တွေကျောင်းနိုင်လဲ
အော်တော့လည်းတော့ပြကြတာပေါ့ကွာဥဒိတ်စင်အစိုးရလိုမျိုးဟလာဟိုကျွန်တော်တို့ဒီတခိုင်ဆိုအစိုးရပေါ့နော်ကျွန်တော်တို့ဒီဟိုမဲကျွန်တော်ဒီ2000ရွေးကောက်ပွဲမှာဟလာဟိုဟိုအလေးမထုတ်ချင်အများကြီးနဲ့ဟလာကျွန်တော်တို့ဖြစ်ပေါ်လာစော်ပေါက်လာတဲ့ဟလာကျွန်တော်တို့ဟိုစစ်ဖို့ကြိုးကြီးနေကျွန်တော်တို့ခေါင်းဆောင်တဲ့အစိုးရတည့်ရတော်မှာကျွန်တော်တို့ဒီပြည်သူကိုကြက်လိုက်ခဲ့ပြီးအပတ်ဒီအများကြီးရပါတော့ဒါကမျိုးလေးပဲဒီလူကြီးရဲ့ထောက်ခံမှုအပတ်ပေးလိုက်တယ်ဟာဒီကျွန်တော်တို့တော်တော်လေးကိုအသိအကျိုးပြီးအဲ့ဒီစုတက်တဲ့လည်းပြီးယူသွားတယ်ပေါ့နော်ဆိုတော့ဟိုဒီမှာဆိုလို့ရှိရင်မြစ်ဆော်ကတော့ဟိုအခုမှပါဝင်နိုင်ငံရေးရစီးပွားနေတဲ့အချက်တွေအများကြီးရှိတယ်ကွာဟိုကျွန်တော်တို့ဒီခုဒီပြောနေကြတယ်ကျွန်တော်တို့ဒီတဘာဝပုံရိပ်ချက်ဆိုင်ရာကျွန်တော်တို့ဒီဆက်ရောက်မှုတွေရှိတယ်လို့နိုင်ငံရေးနဲ့ပတ်သက်လို့ဆိုရှင်တယ်ကျွန်တော်ဒီတရုတ်နိုင်ငံဖြစ်နေတာကွာကျွန်တော်ဘဝဒီနိုင်ငံကြီးမှာတရုတ်နိုင်ငံဖြစ်နေတာကွာဒီတစ်ခါတည်းမရှိနေဘူးကတရုတ်နိုင်ငံဖြစ်နေတာကွာပြဿနာတစ်ခုရှိတယ်အဲ့တော့သူတို့ကိုရက်ထားလိုက်တဲ့အတွက်တော့ဘို့လို့ကျွန်တော်ဥပဒေစီအမှတ်ရသူတို့ကိုလုတ်ခွင့်ပေးလိုက်ကြတယ်နိုင်ငံရေးရကျွန်တော်တို့ဟိုဒီကဟိုဒီညဉ့်ညနေဟာကလည်းပြမအောင်ဆုံးစပြီးခံစားရပါဗျာအဲ့တော့လက်ချက်ဒီထွက်လာဖို့ဆိုတာလည်းတက္ကသိုလ်ဒီသူကလက်ထပ်တော့ထွက်လာနိုင်ပြီးတောက်လို့ရပြန်စမှာဖြစ်တဲ့လူတွေကတိတ်လိုက်ရတယ်မြင်ပြီးတော့ပြန်ရတဲ့ဟာကိုမမြင်နိုင်ဘူးပြန်ပြီးတော့ကျွန်တော်တို့လက်တွေ့မတူပါသေးတဲ့အခိုက်အတန့်ဒီနှစ်ကိုဖြတ်တန်းနေချိန်မှာအစိုးရကကျွန်တော်နိုင်ငံရေးပြည်အရေးတောက်တော့ဆန်ရပါဖြစ်တယ်နောက်တစ်ချက်ကကျွန်တော်တို့လူမှုနေရာတွေဆိုဒီစိတ်ဆက်နဲ့ပတ်သက်ပြီးတောက်ဆောင်ဆန့်ကျင်တယ်ဆိုတော့ဆန့်ကျင်ရတဲ့ပတ်သက်ဆက်ကျင်နေတဲ့ကြားတော့ကိုကျွတ်လို့ပဲဆိုရင်ကျွန်တော်တို့ဒီကျွန်တော်ချောင်းဆောင်မှာကျွန်တော်တို့ဖြစ်ခဲ့တဲ့တာရကရှိတဲ့ကိုကျွတ်ဟလာကျွန်တော်တို့ဒီကြားဆိုပြီးလည်းပြည်တဲ့ကိစ္စမှာကျွန်တော်အဲ့ဒါဖြစ်ပြီးနောက်ဆက်ပြီးကျွန်တော်ချောင်းဆောင်မှာချုံတယ်ဒါတော့အခုဘုံကျုပ်ကြီးရဲ့ကိစ္စတွေဖြစ်ဆိုတော့ဒီလိုဖြစ်တဲ့ကိစ္စတွေမှာလူမှုအစိတ်ဆန်စားချက်ကဒေတာဆိုင်ရာကြီးပေါ်တော့ပတ်ဆိုင်ရာသူတွေရဲ့ဆန်စားချက်ကဘာလဲဆိုတော့အသေးအရမကျွန်တော်မမိနိုင်တဲ့လောက်တာကိုမတိုက်တာဆိုတော့အခုလည်းကျွန်တော်ဒီဥပဒေရတဲ့ဒီသဘောပဲအဲ့ဒီကျွန်တော်တို့ဒီမမိနိုင်ဘူးကျွန်တော်တို့မထွေးလေးဘူးဆက်ကျွန်တော်ပြောချင်တာကဘာလဲဆိုတော့အရင် တော့လုတ်ခဲ့တဲ့စာကြီးစာလည်းပေါ့နော်တကယ်ကြီးကျုံးနိုင်ငံနဲ့လုတ်ခဲ့တဲ့မြစ်ဆုံနဲ့ပတ်သက်တဲ့စာချုပ်စာကြီးခုတည်းကကျွန်တော်တို့အများကြီးကမသိရအောင်ပို့ဆိုတာကတော့တောင်းတမှုကြီးလက်ထက်မှာကျွန်တော်တို့ဒီကော်မရှင်ဖွဲ့ပြီးတော့ပြန်လည်သုံးသပ်တယ်တစ်နှစ်တည်းတည်းရှိတယ်တစ်နှစ်တည်းကျော်သွားပြီအဲ့ဒီကော်မရှင်ရဲ့သုံးသပ်ချက်ကလည်းထွက်မလာတော့ဒီမြစ်ဆုံပြဿနာကဟိုဖွဲ့ရင်းဖုံးရင်းနဲ့ကျွန်တော်တို့ကဘာလို့ပို့ပြီးသိုးရည်တင်ကြည့်တာလဲအဲ့တော့အဲ့ဒီလိုမျိုးရှိနေတဲ့အချိန်မှာအခါကျွတ်သွင်းပြီးတော့ကျွန်တော်တို့ဒီဟာကိုလုပ်လိုက်မယ်ဆိုလို့ရှိရင်ဟဲ့လားအဲ့တော့ကျွန်တော်တို့ဒီမြစ်ဆုံကိစ္စဒီလိုဒီမြစ်ကြောလို့မှရှိတဲ့လူတွေပါတယ်ခါးကားချက်ကြည့်ပါမယ်ဆိုတော့နောက်ကတော့တိုးလို့ကြတဲ့ရိုက်ပေါ့နော်ဟိုအပြင်ကိုကျွန်တော်တို့အားလုံးပါပေါ့ဟိုမဖြစ်ဘူးလောက်ပါဖြစ်နေဆိုတဲ့ဟာမျိုးပေါ့နော်ဒီလူလူကိုနားလည်အောင်အရှင်းတာပဲလေဒီလူလူရဲ့ဟိုပါပေါ့နော်ဟိုဒီစားလာအောင်မသိချိုးပဲနဲ့ကျွန်တော်တို့လောက်ရရင်ဒီပေါ်လာတဲ့အကျိုးဆက်ကတော့အမှန်လားကြည့်ပြီးတော့အဲ့တော့ဒီလိုပတ်ဆက်လို့ဆိုလို့ရှိရင်တော့ကျွန်တော်တို့လည်းကျွန်တော်မစဲလားကျွန်တော်တို့အများကြီးသိကြမှုရှိတယ်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဆရာဒီသူရဲ့သဘောတော်ခင်ဗျာကျွန်တော်ဒီမြစ်ဆုံစီမံကိန်းနဲ့ဆက်သက်လို့ဆုံးဖြတ်ချက်ဟိုချခြင်းအဖြစ်ပေါ့လေနိုင်ငံကြီးကနောက်ဆက်တွဲဘာလို့ဘလောက်ထိရက်သက်လာနိုင်လဲအခြေအနေမျိုးတွေမြင်မိလဲ
အဲ့တော့ဟိုကျွန်တော်အေအော်ရီနဲ့ပတ်သက်ရင်တော့လူတွေကဟိုဖြစ်တယ်လေခံစားချက်ကသူကပြင်းတယ်ပြင်းတဲ့ကာကြတော့ဒါဟိုဒီသိသိလက်ထက်မှာလဲဒါကျွန်တော်တို့တွေ့လိုက်ရတယ်ပေါ့အချက်စဉ်းစားကြရတော့ဒီဒေါ်ကန်းစစ်ကြီးကတော့ဟိုလူကြိုက်များတဲ့ကောင်းဆောင်ဖြစ်တဲ့ခါကျတော့ဥသိသိခစ်ကလှုပ်တလောက်တော့သူကတော့ကြည့်ကြမှာတော့ဖြစ်မယ်ဒါပေမဲ့တို့တော့လေနည်းနည်းများတော့ဒါကတော့ရိုက်ကခံရမယ်ဆိုတော့သိကြရဲပေါ့နော်ဒါကတော့လေသူတို့ကတော့ချိန်နေပုံတော့ရတယ်ချိန်တော့လေခုအထိသုံးပြည့်စရာမကြပါဘူးเนาะဒါပေမဲ့ကောင်းအောင်ဆိုတာကတော့ဘာပြောပြောတစ်ခုတော့သုံးနိုင်မှာပေါ့နော်ဥမာချိန်မဲ့ဆိုလေအဲငါဟာငါတက်တန်းကုန်မှာဟိုနောက်တက်တန်းရောက်မှာပဲဆက်လုပ်မယ်လို့ပြောချင်တယ်ပြောမပြောဘူးဆိုရင်လေဟိုအကျွဲစားပြောင်းတာတို့အဲခုနကတခြားနည်းလမ်းနေသုံးမယ်ဆိုလေသုံးချက်ချက်ကပြည့်စားလုပ်လို့ရတယ်ပေါ့နော်ဆိုတဲ့ကာကြတော့ဟိုခုနကလည်းပူစီယာပြောလဲပြောပါတယ်တစ်နှစ်လောက်လဲကြာပြီဆိုတဲ့ကာကြတော့ခုနကဟိုဆုံးဖြတ်အထက်နေတယ်ဆိုတော့သိရင်ဒါအထက်ကလည်းပူနင်းမှုကျွန်တော်တို့လွယ်တယ်ပေါ့ဆိုတဲ့ကာကြတော့ okay အစိုးကောင်းခံမယ်ဟိုဒါပေမဲ့ရှားတော့စဉ်းစားမယ်ခုနကပြောတဲ့ဒီဒီလူလူတွေရဲ့ဟိုဟိုဟာကိုလည်းသဘောထားကိုလည်းခံမယ်အဲ့လိုဖြစ်ပြီးတော့ဆုံးဖြတ်ချက်တစ်ခုချလိုက်ရင်တော့ဟိုဘက်ကတရုတ်ကလည်းဒါလေးစားမယ်ပေါ့လေပြီးရင်နှစ်ဖက်ကြားမှာရှိတဲ့သူ့ဘော်လေနမောဒီသူကြီးကတောက်ချောက်နင်းလာသူ့ကပါလာဆိုတော့တစ်ခါကလူကျင်နေဆိုရင်ဒါလေးနဲ့လိုက်တယ်ဆိုရင်ကိုကဘယ်လောက်အောင်မသိဘူးအခုကိုကျွန်တော်တို့ကဒါဆွေးနွေးကြရတဲ့အဆင့်ပေါ့နော် VOA မှာဆွေးနွေးနေရတဲ့အဆင့်ကိုရောက်ပြီဆိုတော့ဒါတော့ကျွန်တော်မြင်တော့တုတ်လိုက်သေးတယ်နောက်တဲ့ခါမှလည်းအသက်သာဆုံးဖြစ်အောင်ပေါ့လေလေးသေးပြေးလို့မရရင်တော့ဖုန်သေးနဲ့ဒီလိုမှမကြီးဘူးဆိုအဲ့ဒါရင်းနဲ့တော့တုတ်လိုက်ဖို့တော့လိုတယ်ဗျကျွန်တော်မြင်တယ်လေနမောဒီစိတ်ကြပါမယ်
ဟုတ်ကဲ့ဆင်းရဲပြချေကွာဆိုတော့ကျွန်တော်တို့ဒီနောက်ထပ်သောတာရှင်နဲ့ပြဖို့ထားတဲ့စာတချို့ကျန်နေပါသေးတယ်ဟိုမတ်စုမတို့ချစ်စာဖတ်ချက်လို့ပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီမြစ်ဆုံစီမံကိန်းအတွက်အကြံပြုချက်နှစ်ချက်တွေ့ပါတယ်တဲ့နံပါတ်၁ကတော့အဓိကဒီမြစ်ဆုံစီမံကိန်းကိုလက်မှတ်ရေးထိုးထားပြီးတော့ပြုလုပ်ခွင့်ပေးခဲ့တဲ့စစ်ဘိုလ်ချုပ်ကြီးတွေကတက်ရှိထင်ရှားရှိနေသေးပါတဲ့အဲ့ဒီလူတွေကပြည်သူကိုဝင်းချောက်တောင်းပန်ပြီးတော့အလုံးစုံမဟုတ်တာတောင်မှတနိုင်တစ်ပိုင်းအချိုးကျထဲ့ဝင်ပြီးတော့ရောကြည့်ပေးခဲ့မယ်ဆိုရင်တို့သမိုင်းလဲလှမယ်လူတော့လဲတိုးနိုင်ပါမယ်တဲ့နံပါတ်1ကတော့ဒီမြစ်ဆုံရေကားတာစီမံကိန်းကြီးကိုလုံးဝရပ်ပစ်ပြီးတော့ယောနိုင်ရင်လဲယောလိုက်ပါတဲ့မယောနိုင်ခဲ့ဘူးဆိုရင်လည်းတခြားစီမံကိန်းတစ်ခုကိုလုတ်ခွင့်ပေးရပါလိမ့်မယ်တဲ့စီမံကိန်းလို့ဆိုတဲ့နေရာမှာလဲကိုတိုင်းပြည်အတွက်လဲအကျိုးရှိမဲ့ဟာမျိုးကိုရွေးချယ်ရပါလိမ့်မယ်တဲ့ဥပမာနိုင်ငံပတ်ယထာလန်းတို့ကားလန်းတို့စသီးတစ်ဖြင့်တိုင်းပြည်အတွက်အကျိုးရှိမဲ့စီမံကိန်းမျိုးကိုတိတိနဲ့ပဲအုပ်သွေးဆုပ်ပြီးလုတ်ခွင့်ပေးရမယ်ဆိုပြီးအကြံပြုပါရစေဆိုပြီးရေးထားပါတယ်ပြည်မနာဖို့ဖို့ကြီးဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်နောက်ထပ်စာဆောင်လေးရှိနေပါသေးတယ်အမေရိကန်ပြည်သူကမောင်တသနာရဲ့ပေးစာကိုကိုရီးယားနိုင်ငံဖတ်ပြပေးပါဦးခင်ဗျာ
ဒီစီမံကိန်းဟာတမျိုးသားလို့ရအတွက်သူကျော် AOD မိခင်ကြီးရဲ့ဥက္ကောင့်ကိုပိုင်းချက်မဲ့စီမံကိန်းကြီးဖြစ်တဲ့တွင်အကျိုးကျေးဇူးခံရမှာကတရုတ်ပြည်ဘေးရန်တွေဘောင်းဆုံးနဲ့ရဆိုင်ရမှာကမြန်မာပြည်ဖြစ်နေတာကြောင့်ဒီစီမံကိန်းကိုလုံးဝရဆိုင်တင်တယ်လို့ယူဆမိပါတယ်ဒီလိုရဆိုင်လိုက်မဲ့ဆိုရင်ရောကြီးကိစ္စတွေပြည်တွင်းငြိမ်းချမ်းရေးမှာကျောင်းနိုင်ငံရဲ့ပါဝင်မှုအရေးကြီးတဲ့အခန်းကဏ္ဍတွေနဲ့မြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့ဖိအားပေးမှုတွေအပေါ်အကာအကွယ်ပေးနေတဲ့ကျောင်းနိုင်ငံရဲ့ရည်တည်မှုတွေအပေါ်မှာနိုင်ငံရေးတန်တမာရေးနည်းလမ်းတွေနဲ့တိမ်မွေ့မြင်သာသောဆက်ဆံတင်တယ်လို့ယူဆမိပါတယ်။ကျောင်းနိုင်ငံကိုအဓိကပေးပို့ရမှာကလက်စစ်ဖြစ်တာကြောင့်အကုန်ခန်းသလောက်ဖြစ်နေတဲ့ဒေါ်တောင်တွေမြေချောင်းတွေကလွဲလို့တခြားသောအရာတွေနဲ့အစားထိုးပေးဖို့စဉ်းစားတင်တယ်လို့ယူဆမိပါတယ်။ဘလို့အာမခံချက်မျိုးတွေပဲပေးပေးရာလျက်စစ်စီမံကိန်းတွေကြောင့်အိန္ဒိယနိုင်ငံတွေမှာပြဿနာပေါင်းစုံတက်နေတာလက်တွေ့ပါပဲအထူးသဖြင့်မြစ်ဆုံစီမံကိန်းကိုသာနိုင်ငံရေးအရခွင့်ပြုလိုက်မယ်ဆိုရင်ဒီမှာနိုင်ငံကိုလိုလိုချင်းချောင်းနိုင်တဲ့ရေလောင်းဘုံလိုဖြစ်သွားနိုင်တဲ့အတွက်ပြည်သူတွေရဲ့အသံတွေကိုကျောင်းနိုင်ငံကြားအောင်ဆောင်ရွက်တင်ပါကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်သူကမောင်သဒနာရဲ့စနစ်ချက်ပါဆိုတော့ကိုတီယာသွေးသူကတော့ဒီတရုတ်နိုင်ငံနေနဲ့မြန်မာလူထုအထံကိုကြောင်းဟိုလုပ်တင်နေတဲ့သူတိုက်တွန်းပါတယ်ဆိုတော့ကျွန်တော်ဒီမြေဆောင်ကိစ္စနဲ့ပတ်သက်ပြီးတော့အခုလိုအခြေခဲဖြစ်နေတဲ့ကိစ္စကိုနိုင်ငံရေးစက်တမန်ရေးအရာအကောင်းဆုံးဖြစ်ရှိနိုင်မယ့်နည်းလမ်းတွေရောဘာညာမြင်နေလဲကိုတီယာသွေ
းအဖြစ်တော့ဗျာဟိုဒါတော့ဒေါ်ဆန်စီအင်ဂျင်နီယာနဲ့ကြင်တုံတော့ပါဒီတစ်ခါတော့ကျွန်တော်စစ်စစ်ချက်ချလေးဟိုလက်ချက်ချလေးကြင်တုံဖို့တို့ရဲအဲ့ဒါပါလဲဆိုတော့သူကကျွန်တော်ကြည့်ဒီစီမံကိန်းဖြစ်ချင်းတဲ့အချိန်လုံးတည်းကျွန်တော်သတိထားမိတဲ့ချက်ကပါလဲဆိုတော့ဟိုတော့ဝင်းဝင်းဟုတ်ကြဝင်းဝင်းဝင်းပေါ့ဗျာဝင်းတုံးလို့ပေါ့ဟိုအစိုးရတစ်ဖက်ရဲ့ကျွန်တော်တို့ဒီဒေသရဲ့ပြည်သူတွေပေါ့နော်ဒီတုံးတုံးဖလေအားလုံးအဆင်ပြေရဲ့အဲလမ်းကိုဆောက်ဖို့ပေါ့နော်အဲ့တော့ဟိုတော့ဆိုလို့ရှိရင်ကျွန်တော်တို့ကုမ္ပဏီတွေကိုတောင်းတာသူကြည့်ကြရမှာကြာရှိတယ်ကျွန်တော်ဒီလူလူရဲ့အဆန်ကိုနားထောင်ဖို့သူတို့ရဲ့ခံစားမှုတွေနားထောင်ဖို့သူတို့အကောင်းဆုံးမလုပ်သေးနိုင်လဲဆိုတာဟိုဟိုရှာဖွေပြီးတော့လုပ်ပြီးတော့ပေါ့သူတို့ကပါလာတဲ့ဒီမှာကျင်းမှုကြောက်ကိုစားဖို့မှာခဲ့တယ်အခုလည်းဒီတော့ပဲကျွန်တော်တို့ဝင်းဝင်းဝင်းပေါ့နော်သုံးသက်သုံးဝင်းနိုင်တယ်ဒီလိုကျွန်တော်တို့အားလုံးရှာဖို့လုပ်တယ်အဲ့ဒီမှာတစ်ချက်ကလေးကျွန်တော်တို့အစိုးရရဲ့အခန်းကဏ္ဍအထူးဖြစ်ပေါ့နော်ဒေါက်တာကြီးကြီးသူကတော့တကယ်ကိုအရေးကြီးတဲ့အခန်းကဏ္ဍပါရှိတယ်တက္ကသိုလ်ကသူကအရက်သားမကမပါတဲ့ဟိုနိုင်ငံရေးသမားလေးဖြစ်တဲ့တော့ဘယ်လိုသူ့နိုင်ငံနဲ့ကျွန်တော်တို့ဒီပြည်သူလူထုကြားမှာအကောင်းဆုံးကစားနိုင်တယ်လို့ဖြစ်တယ်ဆိုတော့သူ့အနေနဲ့လုပ်ရမှာကကျွန်တော်အမြင်ပြောရရင်အစ်ကလုံးရှောက်နေတဲ့နီလန်တစ်ခုကိုသူ့အနေနဲ့ဟိုရှာပေးရမယ်ရှာပေးပြီးစစ်ဆေးရေးပေါ့တော့အဓိကတော့ဟိုအစိုးရနှစ်ဖက်သားမှာသွတ်သွန်းလုပ်တာမျိုးမဟုတ်ပဲနဲ့ကျွန်တော်တို့ပြည်သူလူထုကျေကျေပြန့်ပြန့်ပေါ့အဲ့ဒါပြည်သူလူထုလို့ပြောရတာပါလေအခုတရုတ်အဘော်ပေါ့တရုတ်မီဒီယာရဲ့အဘော်ကတောင်းလန်းနေတဲ့ကိစ္စတစ်ခုကျွန်တော်ပြန်သိပူတယ်အဲ့ဒါပါလေဆိုတော့မြစ်ဆုံကိုစန့်ကျင်နေတာကကျွန်တော်တို့နိုင်ငံရေးသမားတွေနဲ့ပြည်နိုင်ငံအထူးစုပေါင်းဟိုမလူလားတဲ့လူတွေအပဲစန့်ကျင်နေဆိုတဲ့ပုံကြီးပြောဆိုပြီးကျွန်တော်တို့ဒီယူဆတာခံပြီးကြတယ်စိတ်ကြောက်ဖို့ကောင်းတယ်အစိုးရအထုပ်သူတွေကတစ်ခါကျအဲ့လိုတွေးသွားကြတယ်ဒီစန့်ကျင်နေတဲ့လူတွေနည်းနည်းပပောက်ကိုကြည့်ပြီးတော့ဒီလူတွေနည်းနည်းပပလေးတော့ဟို
တရားသေးကျွန်တော်ချိန်တော့ပေးရတဲ့အတွက်ပြီးတော့ဟုတ်ကဲ့ဒီဝင်ပြန်ပါလေရပြရတယ်ဟုတ်โอเคฟาวเวอร์ซินิเตียอุติยาเตอุซิเยตุโคไลฟาวเวอร์ซินิเตียตุยเนี่ยแมทช์เตยีซาเปโกตุยตัดตัดชินในอารมณ์เลยทูเจซุติมาครับ